နေ့ကပေါ့နော်ဆရာတို့ဒီ KNPP ကဒီတပ်ဖွဲ့ဝင်၄ဦးပေါ့နော်တည်ဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေသကွက်ကဲမှုစစ်ဌာနချုပ် Rico ဘက်ကဒါအကြောင်းပြန်စာပြန်ပို့ထားတယ်ဆိုတော့အနေအထားမျိုးတွေကြားလို့ပါဆရာရဲ့အဲ့ဒါဘယ်လိုများရှိလဲလို့လှမ်းဆက်သွယ်ကြည့်ရပါရှင
်ဟုတ်တယ်လို့မဟုတ်ဘူးစိတ်မိုက်ပြထုတ်တဲ့ပုံမျိုးပဲကျွန်တော်တို့ဒီနေ့ကျရင်တင်းကရှင်းနေပေါ်ကူလုံးလို့လေဘောဇေကောမှာလုံးမှာအာကျွန်တော်စီစီကား28လူကမစုံသေးလို့လေတရားဥပဒေကြောင်းရရောက်မှာပေါ့
ဒေတာကုတ်ကဲမှုစစ်ဌာနချုပ်ကဒါဟိုအကြောင်းပြန်တဲ့စာကိုလည်းကျမတို့တွေ့ရပါတယ်ဒီ9မိုင်မှာဖွင့်ထားတဲ့စခန်းကစက်ကြီးကောက်နေတဲ့စခန်းဖြစ်တယ်ဒီမှာပေါ့နော်တရားမဝင်ယာယီစစ်ဆေးဂိတ်တဘောမျိုးပေါ့ဖွင့်ထားတယ်ဆိုတဲ့ဟာမျိုးလည်းဟိုတွေ့ရလို့ပါဆရာရဲ့ဒါရင်နဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေများပြောနိုင်မလဲလို့ပါ
စက်ကြီးကောက်တဲ့နေရာတော့မဟုတ်ဘူးစက်ကြီးကလမ်းမှာကောက်တဲ့မျိုးမဟုတ်ဘူးလေဘာမှမရှိပါဘူးတရားမဝင်စိတ်မကူဒီမူစီဝါနေသူရန်လေးလာတဲ့နေရာတော့အခုယာယီနေရာတခုပါပဲဒါမဲ့ဒီဟာကအခုမှမဟုတ်ဘူးကျွန်တော်တို့ယာယီသွားလာနေနေဆိုင်တာကအော်လေနေ့လောက်ရှိပြီပေါ့
ဒီတက်မတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ရတဲ့အခါမျိုးမှာပေါ့နော်ဒီ KNPP အနေနဲ့အစိုးရရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးနဲ့တရားစီရင်ဘိုင်းကိုဝင်ရောက်ဆွတ်ဖက်ခြင်းမလုပ်နဲ့ဆိုတဲ့အချက်ကိုချိုးဖောက်ပြီးတော့ဒါအစိုးရရဲ့ပေါ့နော်စီမံခန့်ခွဲခွင့်ဘိုင်းတွေကိုဒါဝင်ရောက်ဆွတ်ဖက်မှုတွေရှိနေတယ်ဆိုတဲ့သဘောထားမျိုးလည်းသူတို့ရေးသားထားတာတွေ့ရပါတယ်ဒါိုင်းနဲ့ပတ်သက်ပြီးတော့ဟိုဆရာတို့ဘာများပြောနိုင်မလဲလို့
သဘောတူညီချက်ဒီကရှိတယ်ဟိုမူရင်းစင်ဝါတက်ဖြတ်တာကပူပေါင်းဆောင်ရွက်မှုလုပ်မယ်သဘောကပေါင်းကြည့်ထိနေဒီလုံငါတို့နောက်ဒီတက်ကူပြေလုံငါတို့ပူပေါင်းဆောင်ရွက်မှုလုပ်မယ်ဆိုတဲ့အချက်ကရှိတယ်အဲ့ဒါအဲ့ဒီချက်ကိုဒီကမ္ဘာမှာကျွန်တော်တို့လည်းပြည်နယ်ဆေးရနဲ့အင်းကြီးဓာတ်တွေရှိတယ်လေဟိုမှာမူရင်းစင်ဝါကိစ္စကိုကျွန်တော်တို့ဓာတ်လုပ်မယ်သူတို့တတိပို့မယ်စသဖြင့်ပေါ့အဲ့လိုမျိုးဟာဒီသဘောတူညီချက်ဒီရထားကြတာပဲအဲ့ဒီပုံမှာပဲကျွန်တော်တို့လုပ်တယ
်ဒီစမလား19ရက်နေ့ရပေါ့နော်တမတော်ဘက်ကကားတန်းတွေဖြက်လာတဲ့အခါမျိုးမှာဒါ KNPP ဘက်ကဟိုလက်နက်ကင်15ဦးကတားဆီးပြီးတော့စစ်ဆေးခဲ့တယ် KNPP ဘက်ကဒီတပ်ဖွဲ့ဝင်တွေကချိန်ချမှုတွေရှိခဲ့တယ်ဆိုတော့အကြောင်းညာကြီးလည်းရေးသားထားတာတွေ့လို့ပါဒါတွေရောဆရာတို့ဘယ်လိုများဟိုတပ်ဖွဲ့ဝင်တွေကိုဆရာတို့ဘယ်လိုများစစ်ဆေးမေးမြန်းပြီးရဲ့အနေထားရှိလဲလို့ပါဆရာရေ
ဒါကတော့စွဆွဲကြတာပါပဲသူမရှိဘူးကျွန်တော်တို့အဲ့ဒီမှာကရဲဘော်လေးရောက်နေရွာသားတယောက်ပဲရှိတယ်အဲ့ဒါ15ဦးကမရှိဘူးကြောင်နေတယ်ဆိုတော့တယောက်ကကျွန်တော်တို့စီပြန်ရောက်ပြီလေတကယ်ဖြစ်ရမှာကဘယ်လိုဖြစ်စီမျိုးဖြစ်လဲဘာတွေပြောလဲပြလို့ရပြီ
ပြောင်းနေတဲ့ရွာသားတဦးဆိုတာရောဒါဖမ်းသွားတဲ့အထက်မှာသူ့မပါသွားတာမျိုးလားဆရာတို့ရှေ့ကိုဘယ်လိုပြန်ရောက်လာလဲဆရာ
ကျွန်တော်တို့သိတယ်သူ့ကိုတချမင်းတော့ဟိုတချမင်းဒီမှာဟိုအလုပ်ပြရတယ်လေအမှကလွတ်သွားတဲ့တယောက်ကကျွန်တော်တို့အစားတော့ကတော့ဟို9ရက်စလုံးသိပြီလို့ပဲထင်နေတာဒါပေမဲ့မဟုတ်ဘူးနောက်မှပျောက်သွားတဲ့တယောက်ကလေရဲဘော်ရွာသားလို့ထင်နေတာအမှမဟုတ်ဘူးအဲ့ဒီရွာသားတယောက်ကသိတဲ့အထက်မှာပါပဲလွတ်သွားတဲ့တယောက်ကကျွန်တော်ရဲဘော်အဲ့ဒီရဲဘော်ကကျွန်တော်တို့စီပြရောက်ပြီ
ဆရာအဲ့ဒါဆိုတော့ဒီသတင်းစာရှင်းလင်းပွဲလုံးမဲ့နေကြရင်ရောဒီလွတ်မြောက်လာတဲ့ KNPP ကဒီတပ်ဖွဲ့ဝင်တယောက်ရောပါမဲ့အနေထားရှိမလားဆရာ
ကျွန်တော်တော့သူ့မခေါ်သေးဘူးထင်တယ
်ဆရာတို့အနေနဲ့လည်းပေါ့နော်ဒီကိစ္စကိုတစ်ဖက်တာဝန်ရှိတဲ့သူတွေပါတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့နဲ့ဒီနောက်ပိုင်းပေါ့နော်ဒါနိုင်ငံတကာဥပဒေပညာရှင်တွေပါတဲ့ဒါခုံရုံးဖွဲ့ပြီးတော့ဒါအရေးယူဆောင်ရွက်နိုင်ရေးအတွက်ဒါတောင်းဆိုထားတာမျိုးတွေလည်းရှိတယ်ဆရာ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘလို့ဖြစ်နိုင်တဲ့အနေအထားရှိလဲ။တမတော်ဘက်ကရောဒါဟိုလက်ခံနိုင်မဲ့အနေအထားရှိပါမလား။ဆရာတို့ဘလို့လောက်သွားမဲ့အနေအထားရှိမလဲလို့ရှင်
။သူတို့လက်ခံကံလက်မခံကံကျွန်တော်တို့ကတော့ဟိုတမတော်ဟိုပဲဟိုလက်ညှိုးမညှိုးမမဟုတ်ဘူးလေ။တို့တော်ရှိတယ်လက်ရှိအစိုးရရှိတဲ့တရားဥပဒေကြောင့်ရသွားမယ်ဆိုဒါကတော့လူတော်တို့ဒီအစိုးရတို့နဲ့ပူဆိုင်ရင်တက်ဆိုင်မှာလေ။ဟိုမှာလူတော်တို့သမွေလေးအစိုးရကဖွဲ့စည်းရမှာပေါ့
။ချိန်ပြည့်ပြည့်ဖြစ်ပြီးရ RF ရဲ့ကျေးဇူးတင်ပါတယ်ဆရာရဲ့
။ Okay okay